COVID တတိယလိုင်းကူးစက်နေတဲ့ထိုင်းနိုင်ငံမှာနေ့စဉ်အတည်ပြုလူနာထောင်ကျော်ရှိပြီးသေဆုံးသူ10ခန်းရှိနေချိန်မှာလူစုလူဝေးမလုံနိုင်အောင်တက်တက်တားမြစ်ချက်တွေထုတ်ပြန်ထားပါတယ်။ဒါကြောင့်ရှေ့ပြားလူသမားတွေလှုပ်ဖို့လိုတဲ့အလုပ်သမားမှတ်ပုံတင်ရတဲ့လုပ်ငန်းစဉ်အစဉ်အဆက်ကိုထိုင်းပြည်ထရေးဌာနကဒီကနေ့ဇူလိုင်လ5ရက်နေ့ကစပြီးရက်အကန့်အသတ်မရှိရက်ဆိုင်ထားလိုက်ပါတယ်။အခုလိုမျိုးရက်ဆိုင်ထားတဲ့အတွက်မြန်မာလူသမားတွေပေါ်ဘလို့တက်ရောက်မှုတွေရှိနိုင်တယ်လဲဆိုတာကိုရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ်
။လက်ရှိအချိန်မှာတော့ကျွန်တော်ခိုင်းရဲ့ဒီတက်တဲ့နဲ့တင်းင်းကတင်းင်းကသူကရော့ကြသွားမှမျိုးမဟုတ်ဘူးလေ။ဟုတ်တူးတူးလာတယ်လေ။တူးတူးလာတဲ့ခါကျတော့ဒီတက်ဆိုင်ရာအာဏာပိုင်တွေနဲ့ဒီနဲ့ကတော့ဘုလို့လူသမားတွေကိုဆက်ရက်ဆက်ကန်တိလုပ်ပြီးတာတို့ဒီအစိုးရရုံးဌာနတွေမှာလူစုလူဝေးနဲ့လာတာတို့ဆိုရင်ထပ်မံပြီးမှပို့မထိန်သိမ်းနိုင်မယ်နဲ့ပုံမှန်ကူးချက်သွားနိုင်တယ်လို့သူယူဆပြီးမှယာယီရဆိုင်ရလို့ကျွန်တော်သုံးသပ်ပါတယ်ခင်ဗျာအကန့်အသတ်မရှိဘူးခင်ဗျာသာသာဒီကျွန်တော်တို့တော်တော်များများလူသမားတွေလည်းဆက်ရက်ဆက်ရက်နဲ့တို့လူတန်းတန်းကြီးဖြစ်နေကြတယ်ဒီပန်းရောက်ကတ်တွေမထွက်သေးတာတို့တချို့ဆိုရင်ဆက်ရွက်ကလေးပဲအရင်ထွက်လာသေးတာတို့အဲ့တော့တချို့အလုပ်ရှင်တွေလည်းဒါတွေလိုက်လံပြီးမှသွားရောက်ပြီးဟိုတို့လူသားတွေအတွက်သွားရောက်ပြီးလောက်ကန်ပေးနေတာကြီးကျွန်တော်တွေ့ရတယ်တို့တော့အခုလိုမျိုးရုပ်ရည်ကြီးဟိုဒီကိုဝင်လန်ကြီးကိုအကြောင်းပြပြီးမှရဆိုင်လိုက်တယ်ဆိုတော့နေနေပဲရှင်မပြန်လဲစမ်းပြီးလို့ပြီးမှဆိုတော့ကျွန်တော်မသိရသေးပါဘူးခင်ဗျာ
ထိုင်းနိုင်ငံမှာကိုဗစ်ဒုတိယလှိုင်းကသမိုစခွန်းပြည်နယ်ကမြန်မာလူသမားတွေထံကနေစတင်ကူးစက်တာမှုတရားမဝင်ရွှေ့ပြောင်းလူသမားတွေကိုထိုင်းအစိုးရကအစပိုင်းမှာဖမ်းဆီးဖို့ကြိုးစားခဲ့ပါတယ်နောက်ပိုင်းမှာတော့ဖမ်းဆီးမှုတွေမလုပ်တော့ဘဲကိုဗစ်ကာလအထူးအခွင့်အရေးအနေနဲ့ထိုင်းကိုရောက်နေပြီးသားတရားမဝင်အလုသမားတွေကိုတရားဝင်အဖြစ်မှတ်ပုံတင်ခိုင်းပြီးအလုလုခွင့်ပြုခဲ့ပါတယ်ဒီလုပ်ငန်းစဉ်တွေကိုလုပ်နေစေကာလမှာပဲကိုဗစ်တတိယလိုင်းကူးစက်တာတွေဖြစ်လာတဲ့အခါမှာအလုသမားတွေမှတ်ပုံတင်တဲ့ကာလကိုတက်တန်းတိုးပြီးခဲ့ပါတယ်အခုအခါမှာတော့အကန့်အသတ်မရှိရက်ဆိုင်လိုက်တာဖြစ်ပါတယ်အလုသမားလက်မှတ်လုပ်ဖို့မှတ်ပုံတင်ရင်ပေးရမယ့်ကုန်ကြစရိတ်နဲ့ကိုဗစ်စစ်ဆေးဖို့ကုန်ကြငွေတွေအားလုံးဘတ်တောင်းဝင်းကျင်ရှိတာမို့အလုသမားတွေအတွက်အခက်အခဲရှိနေချိန်မှတ်ပုံတင်တဲ့လုပ်ငန်းတွေရပ်ဆိုင်းသွားလို့အလုသမားတွေအတွက်ကတော့ပေးသွင်းရမယ့်အခကျင်းငွေတွေအတွက်ငွေစုဆောင်ချိန်ပိုရသွားလိမ့်မယ်ဆိုပြီးဦးအောင်ကျော်ကပြောပါတယ်
။ကယောကကိစ္စနဲ့ပတ်သက်ပြီးရပ်ဆိုင်းထားပြီးမလို့ဒီလုပ်သားလေးတွေအတွက်တော့အနောက်ချက်ပြုစုံကြဖြစ်သွားမှာမဟုတ်ပါဘူး။အဲ့ဒါကတော့လုပ်တဲ့ဟာကရေကန်တမ်းရှိရှိဆိုင်ချရဲဆိုရင်လည်းသူတို့တော့ဟိုပုံမှုပြီးမှအချိန်ရသွားတာပေါ့အလုလုနေနေငွေစုဆောင်နေတော့ပိုရသွားတာပေါ့ခင်ဗ
ျလက်ရှိထိုင်းအစိုးရစီမှာတရားဝင်အလုလုနိုင်ခွင့်အထောက်ထားလျှောက်ထားသူလောလောဆယ်မြန်မာနိုင်ငံကအပါအဝင်6သိန်းလောက်ရှိပါတယ်လက်ရှိထိုင်းနိုင်ငံထဲမှာမြန်မာနိုင်ငံကအပါအဝင်တရားဝင်အလုလာလုပ်နေကြတဲ့အလုသမားစုစုပေါင်းကတော့2သန်းခွဲလောက်ရှိပါတယ်အဲ့ဒီထဲမှာမြန်မာနိုင်ငံကအလုသမား2သန်းလောက်ရှိပါတယ်ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူတရက်ကိုလူဦးရေ4000ကနေ6000လောက်ထိကူးစက်မှုတွေမြင့်တက်နေတာကြောင့်ရောဂါကားခွဲထိန်းချုပ်ရေးအတွက်အခုလိုမျိုးအလုသမားတွေကိုမှတ်ပုံတင်ခြင်းဆိုင်ရာကိစ္စရပ်များယာယီရပ်ဆိုင်းထားရတာဖြစ်တယ်လို့လည်းထိုင်းပြည်ရဲ့ဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်